ယူအန်နိုင်ငံတော်လိုင်းပြည်ဆောင်တပ်ကရေနံမောက်ကိုတင်ဖို့ရဲဆိုတဲ့ဆွဆွချင်းနဲ့နိုင်ငံခြားရေနံတင်သင်္ဘောတစ်စင်းကိုဒီနေ့ပဲဖမ်းဆီးလိုက်တဲ့အကြောင်းနိုင်ငံမယုံမြင်ထံကြားကပြောလိုက်ပါတယ်။ယူအန်နိုင်ငံလာရက်ကျွန်းတောင်ဘက်ဟော်မုတ်ရေလက်ချမ်းမှာတနင်္လာနေ့ကဂျာပြတ်ဟန်တာဖမ်းဆီးခဲ့တဲ့သင်္ဘောမှာသင်္ဘောသား7ယောက်လိုက်ပါလာတဲ့အကြောင်းလဲသတင်းကဖော်ပြခဲ့တာပါ။ဖမ်းဆီးလိုက်တဲ့သင်္ဘောဟာလောင်စာဆီလီတာတစ်တန်းလောက်မောက်ကိုတင်ဖို့မှုနဲ့ပတ်သက်တဲ့အကြောင်းပြောပေမဲ့ဘယ်နိုင်ငံကသင်္ဘောဆိုတာကိုတော့မပြောပါဘူး။အရက်ဆော်မပြပြောင်းစု UAE ခြေဆိုင်ပနားမအလန်တင်ရေနံတင်သင်္ဘော Amphitheria ဇူလိုင်လ14ရက်နေ့ကအီရန်ရေပိုင်ထဲမှာပျောက်ဆုံးသွားခဲ့ပြီးတဲ့နောက်မှာပဲဖမ်းဆီးမှုတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။ယူအန်တော်လိုင်းပြည်ဆောင်တပ်ကအစောပိုင်းမှာသင်္ဘောကအရေးပေါ်အကူအညီတောင်းခံချက်ရရှိခဲ့ပြီးနောက်ပိုင်းမှာတော့လောင်စာဆီမောက်ကုမှုနဲ့တရားရုံးကဖမ်းဆီးမိန့်ထုတ်လိုက်တဲ့အတွက်ထိန်းသိမ်းခဲ့တာဖြစ်ကြောင်းသတင်းတွေကဖော်ပြပါတယ်။ယူအန်နိုင်ငံကမောက်ကုသမားတွေကရင်းနှီးမြှုပ်နှံပြပတ်တင်ဖို့ကြိုးစားတာလို့လည်းဆိုပါတယ်။ယူအန်နိုင်ငံနဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားနျူကလ িয়ার ဆိုင်ရာ2015နိုင်ငံတကာသဘောတူညီချက်ကနေအမေရိကန်သမ္မတဒေါ်နယ်ထရန့်ပြီးခဲ့တဲ့နှစ်ကနှုတ်ထွက်သွားခဲ့ပြီးတဲ့နောက်အီရန်ပေါ်တန်ခတ်မှုတွေချမှတ်ခဲ့တယ်လို့ရင်းနှီးတင်ပို့မှုတွေကိုလည်းပြစ်ပင်ခဲ့ရတာကအမေရိကန်နဲ့အီရန်တို့ကြားတင်းမာမှုတွေကြီးထွားလာနေချိန်မှာပဲဖမ်းဆီးမှုနဲ့ကြုံခဲ့ရတာလည်းဖြစ်ပါတယ်။